ဒီနေ့သာသနာတော်နေ့2560ခုနှစ်ခေါ်ဆောင်တဲ့ကေ1388ခုနှစ်တတိယကျောင်းလာဇန်5ရက်တစ္ဆာရှိစီကျောင်းလိုက်လေကူမြို့5ရက်တာတရားစခန်းတရားဓမ္မများချင်းချင်းကျိုးကိုအထုပ်ဖို့ရောက်ရှိလာကြတဲ့ယောဂီတော်ရှင်တို့ကိုဥယျာဉ်တို့မိမိတို့ကြိုးစားအထုပ်နေကြတဲ့ဒီအပ္ပမဒသတိပဋ္ဌာန်ဘာဝနာမြင့်မြတ်တဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့ဒီလုပ်ငန်းစဉ်ရဲ့တန်ဖိုးကြီးမားပုံအကျိုးကျေးဇူးများပြားပုံဒါတွေကိုဒီကနေ့ပြောမယ်လို့ဥယျာဉ်တို့စီစဉ်ထားပါတယ်။တရိုင်းနဲ့တည်းဒီလုပ်ငန်းစဉ်ကိုမလုပ်လို့ရှိရင်အကျိုးကျေးဇူးမဲ့တွေဘယ်လိုဖြစ်နိုင်လဲဆိုတာကိုလည်းပဲနားလည်သွားကြမယ်ပေါ့နော်။အဲ့တော့ဥယျာဉ်တို့ခုမိမိခန္ဓာမှာဖြစ်เสียအကြောင်းရှိလို့တလဇက်တင်းစားဖြစ်ပေါ်လေတဲ့ဇုံတရားနံတရားသဘာဝတရားတွေရဲ့ပုံမှာတတိတရားလက်ကင်ထားပြီးတော့အပေါ်လုံးမလုပ်ဖဲနဲ့ဖြည့်ဆွက်ချက်တွေလည်းမလုပ်ဖဲနဲ့နှုတ်ပယ်ချက်တွေလည်းမလုပ်ဖဲနဲ့ဖြစ်နေတဲ့အတိုင်းလေးရှိနေတာကိုရှိနေတဲ့အတိုင်းလေးဖြစ်နေတာကိုဖြစ်နေတဲ့အတိုင်းလေးတော့တတိထားနေတဲ့လုပ်ငန်းစဉ်ထိုင်နေတဲ့အချိန်မှာဝင်လေလေးဝင်တိုင်းထီတယ်ထီတိုင်းတည်အောင်ကြိုးစားကြတယ်ထွက်လေလေးထွက်တိုင်းထီတယ်ထီတိုင်းတည်အောင်ကြိုးစားကြတယ်မကျန်တဲ့အချိန်တွေမှာလည်းပဲခန္ဓာကိုယ်ရဲ့ထင်ရှားတဲ့ဘယ်ယုံနာတဘာဝတရားအပေါ်မှာမရှိတတ်နိုင်တဲ့များသတိကပ်ပြီးတော့နေကြမယ်လို့ဒါဥစဉ်တို့ယုံကြည်ပါတယ်ဟုတ်လားအဲ့လိုသတိထားနေတာကိုအပမာဒတရားနဲ့နေတယ်လို့ဒီလိုလည်းပဲနားလေထားကြရဲပေါ့နော်အဲ့ဒါမြတ်စွာဘုရားကနေ့စဉ်နေ့တိုင်းအပမာဒေနဘိက္ခဝေတမ္ပါဒေထယဟန်တို့အပမာဒဆိုတဲ့သတိတရားနဲ့သူတော်ကောင်းတရားကိုသိပြီးတော့ဒုက္ခခတ်တဲ့ချုပ်ငြိမ်းအောင်ကြိုးစားအထောက်ကြရမယ်လို့နေ့တိုင်းနေ့တိုင်းမဆုံးမဘူးလားဗျာဆုံးမယ်နော်နောက်ဆုံးပရိနိဗ္ဗာန်စံဃာနိမတော်မှာပစ္စည်းမဝေစနာနောက်ဆုံးစကားအနေနဲ့မြတ်စွာဘုရားကဝေယဓမ္မသင်္ခါရအပမာဒေနတမ္ပါဒေထအကြောင်းတရားတွေပြည်စုံမှအကြောင်းတရားတွေဝိုင်းဝန်းပြီးတော့မပြုပြင်ဖန်တီးလိုက်လို့ဖြစ်ပေါ်လာတဲ့ဒီသင်္ခါရတရားတွေဟာတခုမှတည်နေတယ်မြင်နေတယ်သဘာဝမဟုတ်ဘူး။ဒါကြောင့်အပမာဒဆိုတဲ့သတိတရားဖြင့်သူတော်ကောင်းတရားကိုသိအောင်ဒုက္ခခတ်သိငြိမ်းအောင်ချမ်းသာတဲ့ချမ်းသာမှဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်အောင်ကြိုးစားအထောက်ကြရမယ်လို့ဒါနောက်ဆုံးဩဝါဒပေးသွားတာပေါ့နော်။အဲ့တော့သူတော်ကောင်းတရားကိုသိဖို့ဒုက္ခငြိမ်းဖို့ဆိုလို့ရှိရင်အပမာဒဆိုတဲ့သတိတရားနဲ့ပဲကြိုးစားကြရမှာဟုတ်လားဝိရိယထားတယ်ဆိုတာလည်းပဲဒီသတိကလေးစဉ်စဉ်မပြတ်ဖြစ်ပေါ်နေဖို့ဝိရိယထားကြရတာ။နောက်မြှောက်မှန်းချက်ကရည်ရွယ်ချက်ကပါလဲဆိုတော့ဒီသတိထားတဲ့အတွက်ကြောင့်ဘဝခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိမြင်နားလည်ပြီးတော့ဆင်းရဲဒုက္ခဖြစ်တဲ့ဒီယုံနာဖြစ်ပေါ်နေတဲ့ဒီတဘာဝတရားရဲ့ပုံမှာဆွဲမမှုကင်းသွားစေဖို့ပေါ့အဓိကကဟုတ်လားဒါကသူ့ရဲ့သဘာဝကိုမှန်မှန်ကန်ကန်သိမှဒါဟာမကောင်းဘူးဆိုတဲ့မှန်ကန်တဲ့အသိအမြင်ကြောင့်ဆွဲမမှုကင်းတယ်ဆိုတဲ့ဝိရာဂဆိုတဲ့တရားဓမ္မတို့ဥစဉ်တို့လိုလားတောင့်တနေတဲ့မဉဏ်ဝိမုတ်တိဆိုတဲ့ဖွဉဏ်ဒါတွေကရနိုင်အဲ့တော့မှန်မှန်ကန်ကန်သိတယ်ဆိုတဲ့ဒီပညာတွေကသတိနဲ့ကင်းပြီးတော့မရနိုင်ဘူးဟုတ်လားမကြည့်ဘဲနဲ့မမြင်ရပါဘူးဟုတ်လားသတိမထားဘဲနဲ့အမှန်ကမသိနိုင်ဘူး။ဒါကြောင့်သတိကိုရှည်သွားပြုပြီးတော့ဖြစ်ပေါ်နေသည်များဖြစ်ပေါ်လာသည်များသဘာဝတရားတွေရဲ့ပုံမှာတတ်နိုင်သည်များနော်ဖြစ်နေတဲ့အတိုင်းလေးတိနေအောင်ကြိုးစားကြရတာ။နောက်အထောက်အထားရဲ့အနေအထားလေးကဘာမှဆန်းဆန်းကြဲကြဲမဟုတ်ပါဘူး။ဒါပေမဲ့ဒါကိုတလဲဆက်ဖြစ်ဖို့ဆိုတာကြတော့နော်အလေးကျင့်နေခြင်းတည်းဟူသောအကြောင်းကြောင့်လို့ပဲပြောရပါစို့။အရန်ခက်ခဲပါလိမ့်မယ်။ဟုတ်လား။ခက်ခဲတယ်ဆိုတာကအလုတ်ကြီးကိုအစားခက်ခဲလို့ခက်ခဲတယ်ဆိုတာထက်ဒါနဲ့ပတ်သက်ပြီးတော့လေးလာမှုကျွမ်းကျင်မှုကြိုးစားအထုမှုနည်းခဲ့တဲ့အတွက်ကြောင့်နောက်တစ်ဖက်ကပမာဒမိမိရောရောပေါ်ပေါ်ဆားဆားဖြစ်တယ်လို့နေခဲ့တဲ့အနေအထားတွေကအစမတန်များပြားခဲ့တဲ့များပြားနေတဲ့အတွက်ကြောင့်သတိလေးထားလိုက်ပဲကြံပြန်ရင်ခဏနေရင်သတိရမရှိတော့ဟုတ်လားနောက်သတိရှိနေတဲ့အချိန်သတိထားမိနေတဲ့အချိန်လေးကတရားတဏှာကြီးထိုင်လို့ ။အဲ15မိနစ်စာလေးလောက်ရမယ်ဆိုရင်တော်တော်ဝမ်းသာကြကောင်းမယ်လို့အရှင်ကတော့အဲ့လိုထင်တယ်။ဟုတ်လား။တလဇတ်တတိဖြစ်နေဖို့ဆိုတာမလွယ်ဘူး။တိသာရာခက်လို့လားထက်ဖြစ်ဖို့ကြိုးစားရတာကခက်နေတာလားလို့မေးရင်ထက်ဖြစ်အောင်ကြိုးစားရတာကအခက်အခဲမရှိဘူးလား။ရှိတယ်။ဘာလို့ဆိုစိတ်ရသူကနော်။သူလေးလာဖူးခဲ့တဲ့သူကျင်လေဖြစ်စားခဲ့တဲ့တော့သူကျွမ်းကျင်တဲ့နေရာကိုပဲစိတ်ကကြောက်ရွံ့သွားတာ။တော့သူကဘာလို့ကျွမ်းကျင်ခဲ့ရဆိုတော့သူကထင်လို့နေတဲ့အနေထားမှာကျွမ်းကျင်တာ။ဟုတ်တယ်မဟုတ်လား။ကြားလိုက်တာနဲ့ဒိဗေတွေကပေါ်ပြီးပြီ။မိကိုကျက်လျှောက်မဆုံးနိုင်ဘူး။အမနဲ့တုန်းကတော့အရင်ကဒီနားမှာလမ်းလျှောက်နေရနော်။ယောဂီတို့တရားခံနေတော့ဘုရားကဆော်ဘုရားကြီးရဲ့တရားခံကြားရတယ်။ဟုတ်တရားလည်းကောင်းတယ်။ဟုတ်လား။အဲ့တော့ဩယောဂီတွေနော်တရားမှတ်ရင်နော်တတိကပ်ပြီးတော့နေနိုင်တဲ့လူရှိတယ်လို့နော်ဒီအတန်ကိုကြားပြီးတော့ဒါပေမဲ့ဒီအတန်ကတော့ဒီပြန်တန်နေနဲ့ဆိုင်ရင်တော့နော်အများကြီးကောင်းမှုကိုဖြစ်စေတဲ့အတန်ပဲလို့အဲ့လိုလဲစဉ်းစားမိတယ်ဟုတ်လားကဲအဲ့လိုအတန်မျိုးပဲနဲ့တခြားအသေးပဲဖော်လို့ရတဲ့လူတန်တွေကြားမယ်ဆိုရင်ဘာလုပ်တော့စဉ်းစားမှာပဲလေလိုက်သွားမှာပဲစိတ်ကအလွန်မြန်တာကိုဟုတ်လားအဲ့တော့ပြောချင်တာကဘာလဲခက်တယ်ဆိုတာဘာကြောင့်ခက်နေတာတော့နော်ကိုယ့်ရဲ့ပမာဒမိမိရောရောနေခဲ့တဲ့အလေးကျင့်ဆိုးကြီးရဲ့လွှမ်းမိုးမှုကိုခံရတာဟုတ်လားအဲ့ဒီဘက်ကိုကိုကနဲအောင်မလျှော့နိုင်နဲ့မြဒီဘက်ကဒီဘက်မှာလှုပ်တဲ့အချိန်တွေမှာတော့အဲ့ဒီဘက်ကိုဆွဲသွားမှာပဲဒါသဘာဝလေးကိုပြောပြတယ်ဟုတ်လားဒါကြောင့်ဦးဇင်းတို့ခုစူးစမ်းအထုတ်နေကြတယ်ဆိုတာပါလေလို့မေးရင်အပမာဒဆိုတဲ့တတိတရားနဲ့နေနိုင်အောင်စူးစမ်းကြတာဘာကြောင့်တတိတရားနဲ့နေနိုင်အောင်စူးစမ်းရတာတော့ဆိုတော့ဒီခန္ဓာဒီဘဝရဲ့ဒုက္ခသစ္စာဆင်းရဲတဲ့သဘာဝအမှန်ကိုအမှန်တိုင်းသိပြီးတော့ဆွဲမဲ့မှုကင်းသွားဖို့စိတ်ရဲ့ကိလေသာကလွတ်မြောက်မှုဆိုတဲ့မြင့်မြတ်တဲ့အနေအထားကိုရရှိဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တည်ထားကြရတာဟုတ်ရလားတကူလုံးနေတဲ့လုပ်ငန်းရှင်ရဲ့သဘောသွားလေးကိုအဲ့လိုရိုးရှင်းရှင်းလေးနားလည်ထားဖို့လိုရနော်ဒါကြောင့်ဦးဇင်းတို့တက္ကပြောပါတယ်တရားထုတ်တယ်ဆိုတာဘာလို့တာတော့ကိုယ့်ဘဝကိုယ်ခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိအောင်မြင်အောင်ကြိုးစားရတာဘဝခန္ဓာရဲ့အကြောင်းကိုတရားဓမ္မတို့ဦးဇင်းတို့တွေကအတူတူနေပေမဲ့လို့သိတာမဟုတ်ဟုတ်လားသူကဖြစ်နေတာကတစ်မျိုးကိုကရှင်နေတာကတစ်မျိုးဟုတ်ရလားအဲ့ဒါအချင်းကြားလို့သူကသူ့တဘာဝကြီးပြလာပြီသူ့တဘာဝကဘာလို့ဆိုပျက်စီးမှုပေါ့အဲ့ဒါကိုကအဲ့ဒါကိုကျွမ်းကျင်အောင်သိအောင်မလုပ်ခဲ့တော့ပျက်စီးတော့မယ်လို့ဆိုရောအထူးဆန်းနေဖြစ်ကုန်ရောအထိတ်တလန့်နေဖြစ်ကုန်ရောမစွန့်နိုင်ဘူးမလွတ်နိုင်ဘူးတုံလုံးချောက်ချားမှုနဲ့အဲ့ဒါအကြီးအကျယ်ဝန်းနေပူဆွေးမှုတွေနဲ့ဘဝကိုဆုံးသတ်ရလိမ့်မယ်ဟုတ်လားဒါကြောင့်အပမဒါဆိုတဲ့သတိတရားကအခုလည်းပဲချမ်းချမ်းသာသာဖြစ်စီတယ်နောက်မှလည်းပဲတွေ့ကြုံရမယ့်အခြေအနေဆိုးတွေကိုဘဝရဲ့သဘာဝတွေကိုတည်တည်ငြိမ်ငြိမ်ရင်ဆိုင်နိုင်စေလိမ့်မယ်ခုရောကောင်းလိမ့်မယ်နောက်လည်းကောင်းလိမ့်မယ်ခုရောနောက်မှကောင်းတဲ့တရားပဲဟုတ်လားအဲ့ဒါအဲ့ဒီအပမဒါရဲ့နော်ဂုံကျေးဇူးအပမဒါရဲ့နော်စွမ်းရည်တတိအဲ့ဒါကိုဒီကနေ့ဦးဇင်းကကျိုးကျိုးလေးပြောမယ်လို့အဲ့လိုစိတ်ကူးထားတယ်။အဲ့တော့အပမာဒနဲ့ပတ်သက်လို့ရှိရင်ဦးဇင်းတို့ပြောနေကြခါထားလေးတွေကိုပဲပြောပါမယ်။အဲ့တော့ပြောနေကြဆိုတဲ့ကိုကသူကအရင်သဘောကျလို့ပြောနေတာဆိုတဲ့အသေးပဲကပါဝင်မိသား။ဟုတ်လား။အဲ့တော့ဒီခါထားလေးပိတ်သက်တို့လည်းပဲတချို့ကြာပြီးသားဖြစ်နေတင်ပါတယ်။အပမာဒောအမတံပဒံပမာဒောမိစုနောပဒံအပမတ္ထာနမိယံတိရေပမတ္ထာယထာမတ္တာကြားဘူးတယ်မဟုတ်လားနော်ဘုရင်တို့တိရိသမတောကမင်းကြီးရေလို့ဖြစ်လာတာဟာသူ့ရဲ့တူတော်နေကြောတာတာမလေးကဒီကထာလေးကိုဟောလို့နော်အတိတရားရပြီးတော့ကြံတန်းတဲ့သန္တာတောကမင်းဆိုတာကနေပြီးတော့သာသနာပြုတိရိသမတောကမင်းရေလို့ဖြစ်လာတာလို့ဆိုတယ်နော်အနောထာမင်းကြီးကိုရှင်ရဟန်းကနော်ဒေသဝါဒဗုဒ္ဓသာသနာပြုမင်းကောင်းမင်းမြတ်တပါဖြစ်အောင်ဟောပြလိုက်တာလေဒီကထာလေးပဲအပမတော်အမတံပဒံပမာတော်မိစုနောပဒံအပမတ္ထာနမိယံတိရေပမတ္ထာယထာမတ္တာဒီကထာလေးမှာဦးဇင်းတို့အတိပဲအလွန်ကောင်းတဲ့အတိပဲနှစ်တွဲပြောတာသေချာလေးမှတ်ကြည့်မယ်နော်ကိုလုံးနေတဲ့လုပ်ငန်းရှင်ရဲ့တံပိုးပို့ပြီးတော့နားလည်သွားအောင်ဟုတ်လားအပမတော်အမတံပဒံအပမတော်အပမာဒဆိုတဲ့သတိတရားနဲ့နေထိုင်ရခြင်းဒီဟာအပမာဒတရားဒီအမတံပဒံမတိယာနိဗ္ဗာန်ရခြင်းရဲ့အကြောင်းပဲတဲ့နော်မမေ့ခြင်းဟာ မသိခြင်းရဲ့အကြောင်းပဲလို့အတူသုံးလေးမျက်စွာဘုရားပြောတယ်အပမာတော့အမတံပဒံမမေ့တာနဲ့မသေးတာဟာဆက်ဆက်နေတယ်ဟုတ်လားပမာတော့မိစုနောပဒံပမာတော့မိမိရောရောပေါ့ပေါ့ဆာဆာဖြစ်တယ်လို့နေခြင်းကတော့မိစုနောပဒံအဘမ္မံတရားချင်းအကြောင်းတည်းတဲ့မိခြင်းနဲ့တည်ခြင်းနဲ့ကဒါလိုက်ဆက်ဆက်နေတယ်ဒီတရွဲလေးကိုအရင်ပြောမယ်နော်မမေ့တာဘလို့မသေးနိုင်တာတော့မိတာကဘလို့လုတ်ပြီးတော့တည်ခြင်းရဲ့အကြောင်းဖြစ်သွားတာတော့ဒါလေးဟုတ်လားအဲ့တော့မမိခြင်းတည်မတည်ခြင်းရဲ့အကြောင်းဆိုတာလေးကိုအရင်ပြောကြည့်မယ်နော်ကိုကမမိမလို့မပေါ့မစားတတိတရားနဲ့နေမယ်ဆိုလို့ရှိရင်ဒီဘဝခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိမှုဆိုတဲ့ပညာဖြစ်ထွန်းလာအဲ့ဒီပညာရင့်ကျက်လာပြီဆိုလို့ရှိရင်မဉ္ဇဉ်ဖွဉ္ဇဉ်ဆိုတာကိုရနိုင်တယ်ဒါကအတူတူပြောလိုက်တာပါတလဇက်ဒီခန္ဓာမှာဖြစ်နေတဲ့သဘာဝကိုတတိထားတဲ့အလေးချင်းကိုခိုင်မြဲအောင်ကြိုးစားကြိုးစားရင် तू ဘလို့သိလာမလို့ဆိုတော့ဩဘာတွေပဲဖြစ်လာဖြစ်လာတခုမှကြီးနေတာမြင်းနေတာမရှိပါလားကောင်းတာတွေလည်းဖြစ်လာတယ်ဆိုးတာတွေလည်းဖြစ်လာတယ်အစကနဥမာတော့ဒါတွေကကောင်းတယ်ဒါတွေကဆိုးတယ်အကောင်းဆိုးဆိုပြီးတော့ဖြစ်နေတယ်ပေါ့နော်နောက်ဒါကိုအတိများလာတဲ့အခါကျတော့ကောင်းတာဆိုးတာတွေရဲ့တူညီတဲ့သဘာဝလက္ခဏာကို तू သိလာတယ်ကောင်းတာလည်းပဲပြီးသွားတာပဲဆိုးတာလည်းပဲပြီးသွားတာပဲမပြီးအောင်ဘယ်ရာမှနော်ရက်တန့်ပြီးတော့သူတို့မနေနိုင်ဘူးဒါသဘာဝတရားရဲ့နဲ့နေတဲ့အနိစ္စလက္ခဏာဟုတ်လားအဲ့ဒါကိုတတိတလက်ဆက်ထားနေခြင်းအဖြစ်မသိနိုင်ဘူးလားသိနိုင်တယ်ဘာပဲဖြစ်လာဖြစ်လာဘူတာပဲဖြစ်ဖြစ်အေးတာပဲဖြစ်ဖြစ်ကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်အမျိုးတွေစုံအောင်ပြောနိုင်ဘယ်တော့မှပြီးမှာမဟုတ်ဖြစ်ပေါ်နေတဲ့မဆုံးနိုင်တဲ့သဘာဝတရားတွေဟုတ်လားအဲ့ဒီသဘာဝတရားတွေကိုတလဇက်တတိသာထားနိုင်မယ်ဆိုရင်ဒီသဘာဝတရားတွေကတခုမှတည်နေတာမြင်နေတာမဟုတ်ဘူးဆိုတဲ့အနိစ္စလက္ခဏာကိုမတည်ပဲနေကိုမနေအဲ့ဒါကိုသိလာပြီဆိုရင်ဒါဝိပဿနာဉာဏ်လို့မခေါ်ဘူးလားခေါ်အဲ့ဒီအတိကိုရင့်ကျက်အောင်ပွားများပဲဆိုလို့ရှိရင်ကနာအရှင်ရဲတယ်လို့ဆိုတဲ့နံပါတ်၁ဒုက္ခသစ္စာလောဘတိဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တယ်လို့ဆိုတဲ့နံပါတ်၂သမုဒယသစ္စာဟုတ်လားလောဘချုပ်ခြင်းဒီဒုက္ခချုပ်ခြင်းဖြစ်တယ်လို့ဆိုတဲ့နံပါတ်3និရောဓသစ္စာနော်လောဘချုပ်တဲ့ဒီនិရောဓသစ္စာကိုမျက်မှောက်ပြုကျင်တယ်ဆိုလို့ရှိရင်မဂ်ဂင်7ပါးကိုပွားများမှသာနဲ့ဖြစ်လိမ့်မယ်လို့ဆိုတဲ့နံပါတ်4ဘဂသစ္စာအဲ့ဒါသစ္စာ4ပါးကိုထိုးထွင်းပြီးတော့သိတဲ့မဉ္ဉံဖွဉ္ဉံကိုရနိုင်တယ်အဲ့လိုဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမတေရာနိဗ္ဗာန်ကိုမျက်မှောက်ပြုရတဲ့အတွက်ကြောင့်မပျက်စီးတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုရတဲ့အတွက်ကြောင့်တကယ်လို့သာသောတပတ္တိမဉ္ဇဉ်ဖွဉ္ဇဉ်ကိုရမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီကာမဘုံမှာခုနှစ်ဘဝနေပြီးရင်နောက်ထပ်နေရစရာအကြောင်းမရှိဘူး။တေးရစရာအကြောင်းလည်းမရှိဘူး။ဒုက္ခဘုံထဲမှာသူနေရအကြောင်းမရှိတဲ့အတွက်ကြောင့်တေးစရာအကြောင်းလည်းမရှိဘူး။ဒီဘဝတွင်ကိုပဲအပမာဒတရားကိုအရဟတမဉ္ဇဉ်အရဟတဘုံဉ္ဇဉ်ရအောင်ကြိုးစားနိုင်မယ်ဆိုလို့ရှိရင်ဒီဘဝသုတိပြီးတာနဲ့တကယ်နဲ့တည်းနောက်ထပ်တေးစရာအကြောင်းမရှိတော့။မမေ့ခြင်းဒီမတည်ခြင်းရဲ့အကြောင်းဆိုတာအဲ့ဒါပဲဟုတ်လားမမေ့ခြင်းဒီမတည်ခြင်းရဲ့အကြောင်းပြန်ပြောမယ်နော်မမေ့မဲ့လျော့မပေါ်မဆသတိနဲ့နေလို့ရှိရင်ဉာဏ်ပညာစီအစဉ်စဉ်မြင်ပါလာပြီးတော့နောက်ဆုံးနိဗ္ဗာန်ချမ်းသာကိုတိနိုင်မြင်နိုင်ပြီးအထိသုရှားထမြင့်တဲ့ဉာဏ်ကိုတွေ့ရမယ်အဲ့ဒါဆိုရင် तू ဟာမတည်ရတော့ဘူးလို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဟုတ်ရဲ့လားမမေ့ခြင်းဒီမတည်ခြင်းရဲ့အကြောင်းကိုကအဲ့ဒီလမ်းစဉ်ကိုကိုခုရှောင်းနေတာဟောနော်ဒီတကယ်လို့အခုကိုကဒီဘဝမှာအဲ့လိုမဉ္ဇဉ်ဖွဉ္ဉံကိုမရနိုင်သေးဘူးဆိုရင်တောင်အခုလှုပ်လိုက်တဲ့လုပ်ငန်းစဉ်ဟာနောက်တစ်ချိန်မှာမဉ္ဇဉ်ဖွဉ္ဉံကိုရဖို့အတွက်အလွန်အားကြီးတဲ့အထောက်ပံ့ဖြစ်တယ်။ဟုတ်လား။တချို့အလွန်ထက်မြက်တယ်။နော်။ဟိုရက်ပိုင်းလေးအထုတ်လိုက်တာနဲ့မဉ္ဇဉ်ဖွဉ္ဉံကိုရတဲ့ပုဂ္ဂိုလ်တွေရှိတယ်။ဆိုကြပါစို့။နော်ဆလုံးစောဘုရားကြီးဥက္ကဝိဆိုလို့ရှိရင်သူကနော်မက်ဖို့တစ်ခုနဲ့တစ်ခုကိုတလားစီချားပြီးတော့ရတယ်လို့ဆိုတယ်။အဲသူစီမှာတရားအထုတ်တဲ့ဥမြမောင်ဆိုတာရှိတယ်။သူလည်းတော်တော်ဆိုးတယ်လို့ပြောတယ်။အဲရဟန်းဖြစ်သွားတော့ဥမဏိတာရဆိုပွဲပေးတာအစလိုကြီးရဲ့နီးနဲ့အထုတ်တာ။အသူလည်းရဟန်းတာဖြစ်တယ်။အသူက9ရက်ချာဖြစ်တယ်လို့ပြောတယ်။ဒါအလွန်ထက်မြက်တဲ့ပုံကိုယ်ကြီးပေါ့နော်။ဒါပါလေအလကားသူတို့ဒီအစွမ်းတတိရတာမဟုတ်ပါဘူး။နော်ဘဝမှာဖြစ်ပေါ်နေတဲ့ကောင်းကျိုးဆိုးကျိုးတွေရတယ်ဆိုတာကံစမ်းမဲနှိုက်ရတယ်လို့မျိုးမဟုတ်ပါဘူး။နော်ကံစမ်းမဲနှိုက်တာဟာတော့ပေါက်ချင်တာပေါက်မှာပေါ့ဟုတ်လား။တရားတွေကအဲ့လိုမဟုတ်ဘူး။ကိုလှုပ်ထားရင်ရမယ်။လှုပ်မထားရင်မရဘူး။ဘာမှအချင်းဒီအလားအသက်ဖြစ်သွားတယ်ဆိုတာမရှိဘူး။အဲ့ဒီဘဝမရဘူးဆိုရင်တောင်နောက်ဘဝမှာရဖို့အတွက်အလွန်အားကြီးတဲ့အထောက်ပံ့မဖြစ်နိုင်ဘူးလား။ဖြစ်နိုင်တယ်။မမေ့ခြင်းဒီမတည်ခြင်းရဲ့အကြောင်းအားရှိရမယ်နော်။ Now, Majin, the day near John, San Jim, by David, the Gamma Uzino, Nimia, and Italy, at the Nazar. Of Jidru Nime, Solution, and Apaman the Ali made it. Abulu Paman the Arado, Luyeni, Wayan Dambio, no? Mini and Kilidam Yodom Chimbe, Kilidam Yodom Chi and Gam Yodom Chimbe, Gam Yodom Chiloji and Buam Yodom Guyame, Buam Yodom Guyan, Yaren Yaren of Warima, Bibi Aline, Dave, Lansing at Dave. How that? Mimi or your Bobo Sala Nime Solusi, Kilidam Yodom Chimbe, Kilidam Yodom Chi, Gam Yodom Chimbe, Gam Yodom Gam Yodom Chi, Yuna, Buam Yodom, Yame, Buam Yodom Yavi, so Yaren Yaren of Warima, the Aline. Chakala Matu to Baji Pini, the web job of Boya Vision of the Yamaha Maloe. Hotamola. But I was in a cool meaning and Gilly Dam Yodom Chile, so that they will let you in allergy. I'm sure the little Lindy later. Yen G may die and not on me. Did I make doing a dream and getting angry, but did I make you lonely? How like was he good to go to home in a body? At a barley. Now 8 hours you net doing and do Loba Jim and 8 hours and doing it, Dora Jim. Da really? Hola. ไอ้โลภะโทสะไม่ผิดรู้ส่วนเราอเนกสงเนาะอะไรก็บาดีเลยสุดาอุตุมมังกังก็ไม่ตีเลยโมหะสุดายี่อะไรหรอขึ้นไม่ได้หูล่ะขึ้นเนาะบาไม่ผิดรู้ขึ้นไม่ได้หูดีทั้งนี้นี่ล่ะเนาะโมหะเนี่ยตบว่ากูน้าเลยสิเนี่ยหูล่ะดีทั้งนี้นี่ล่ะเนาะบาผิดรู้ขึ้นไม่ได้หูตัวอเลจิญญะถ้าอลนโซได้อเลจิญญีเว้ยมังกังกังตีโบสุดาก็อลกาผิดล่ะไม่ตีซะบ่ฮู้อะโมหะก็บ่รู้นี้เนี่ยอย่างซออุเซงก็รอลุงเรียนหน้าเลี้ยงเปีย ဖြစ်နေတာအချီးလေးအကျိုးမဲ့နေနေတာသိအောင်ကြိုးစားနေတဲ့အပိုင်းမပါဘူးမြင့်မြတ်အောင်ကြိုးစားနေတဲ့အပိုင်းမပါဘူးဘာတိဘာသာနေတာသူ့သူဘာဖြစ်လို့ဖြစ်နေမှန်းကိုမသိဘူးဟုတ်လားတော့မိမိရောရောပေါ်ပေါ်ဆားဆားနေရင်အဲ့ဒါလိုကိလေသာမျိုးစုံဖြစ်တယ်တော့ကြိုးကြကြိုးကြမာနတက်စရာတွေ့ရင်မာနဖြစ်မယ်မနာလိုစရာတွေ့ရင်မနာလိုတာတွေဖြစ်မယ်ဝန်တိုစရာတွေ့ရင်ဝန်တိုစရာဖြစ်မယ်ဒါအကျင့်ချက်ပြီးတော့စဉ်းစားပါဘောနော်အဲ့လိုဆိုရင်အဲ့ဒီကိလေသာနဲ့ထိုက်တန်တဲ့ကာယကံမှုဝစီကံမှုဆိုတာဖြစ်မလာဘူးလားဖြစ်လာတယ်အဲ့လိုဆိုရင်အဲ့ဒီကံတရားတွေကအကျိုးမပေးဘဲနေမလားမနေဘူးနော်ဘဝကောင်းဘဝဆိုးအမျိုးမျိုးအကျိုးပေးလိမ့်မယ်ဘဝတွေရပြီဆိုရင်တော့တေချာပေါက်ဘာလို့မလို့ပျက်စီးရလိမ့်မယ်နတ္တိဇာတတအမရဏံဖြစ်လာပြီဆိုရင်တေချာပေါက်ပြက်ရလိမ့်မယ်မွေးလာပြီဆိုရင်တေချာပေါက်ပြက်ရလိမ့်မယ်ဒါပဲအဲ့တော့မေခြင်းဒီဖန်ဖန်တေခြင်းရဲ့အကြောင်းနဲ့တတော်ကထာလေးအောင်ဆုံးသေးဘူးနော်အပမတော်အမတံပဒံပမတော်မိစုနောပဒံအပမတ္ထာနာမိယန္တိရေပမတ္ထာယထာမတံနောက်တွဲစီရန်အပမတ္ထာနာမိယန္တိမမေ့တဲ့လူတွေမသေးနိုင်ဘူးတဲ့ရေပမတ္ထာယထာမတံမေ့တဲ့လူတွေကတော့လူတွေနဲ့တူတယ်တဲ့ဒါလေးကိုအရင်ဦးဇင်းတို့ပြောကြည့်မယ်မမေ့တဲ့လူကဘဝမှာရှင်သန်နေတယ်တုတ်တမှုရှိနေတယ်အသေးကောင်မျိုးလိုတပင်သိနေတာမျိုးလို့မဟုတ်သူအညွန့်တဝေဝေနဲ့ရှင်သန်နေတယ်တတိလေးရှိနေတဲ့လူဟာရှင်သန်မှုရှိတယ်ဒါကိုခံစားပြီးတော့နားလည်နိုင်ရင်တော်တော်ကောင်းတယ်နော်တတိရှိနေလို့ရှိရင်အဲ့ဒီလူပဲဘဝကအသက်ဝင်နေရှင်သန်မှုရှိတယ်ကောင်းတော်တိုးတက်ခြင်းတွေအများကြီးတိုးတက်လာတယ်တတိမရှိဘူးဖြစ်တယ်လို့နေမယ်ဆိုရင်တော့အဲ့ဒါလူတွေကောင်းတဲ့အတူတူပဲတဲ့တပင်များသိနေပြီဘာညွန့်ညောင်းမှထွက်မလာဘူးဘာတိုးတက်မှုမှကောင်းတဲ့ဘက်မှဘာတိုးတက်မှုမှမရှိဘူးမမေ့တဲ့လူကရှင်သန်နေတယ်မေ့တဲ့လူကလူတွေနဲ့တူတယ်ဒါကအဓိပ္ပာယ်တစ်မျိုးဒါလေးကနောက်ထပ်အဓိပ္ပာယ်တစ်မျိုးရှိသေးတယ်နော်ပါဠိစာပေတွေရဲ့နော်အဓိပ္ပာယ်လေးတွေကတချို့ဟာတွေကနော်အမျိုးမျိုးတွေးလို့ရတာလေးတွေရှိတယ်အဲနောက်ပြောမယ့်အဓိပ္ပာယ်လေးကိုဦးဇင်းကပို့ကြိုက်တယ်နော်အပမတ္ထာနာမိယန္တိရေပမတ္ထာယထာမတ္တာတဲ့အဲ့ဒါလေးကိုဦးဇင်းအနည်းအဓိပ္ပာယ်လေးပြန်ပြမယ်နော်ရေခြင်းပုဂ္ဂိုလ်တို့သည်ပမတ္ထာမေးလျော်၍နေကြကုန်၏တေထိုမေးလျော်၍နေကြသောပုဂ္ဂိုလ်တို့သည်ယထာမတ္တတေကြကုန်တကဲ့သို့အပမတ္ထမမေးမလျော်သောပုဂ္ဂိုလ်တို့သည်နာမိယန္တိမတည်နိုင်ကြလေကုန်တဲ့ယုတိရတော့နားလေသေးမှာမဟုတ်ပြန်ပြောမယ်နော်မေးနေတဲ့လူတွေတေသလိုမျိုးမမေးတဲ့လူတွေမတည်နိုင်ဘူးတဲ့ဆိုလိုတာကမေးတဲ့လူနဲ့မမေးတဲ့လူတည်ခြင်းတရားမတူဘူးလို့ပြောတာမေးနေတဲ့လူတွေကစွစွဝါဝါတည်ရလိမ့်မယ်မမေးတဲ့လူတွေကအဲ့လိုစွစွဝါဝါမတရားဘူးတဲ့အဲ့ဒီအချက်ကိုဦးဇင်းကအရင်သဘောကျတယ်။မေမေရောရောပေါ့ပေါ့ဆာဆာနေတဲ့ပုံကိုရဲ့တည်ခြင်းနဲ့မမေမလျော့မပေါ့မဆာနေတဲ့ပုံကိုရဲ့တည်ခြင်းအလွန်ကွဲပြားခြားနားလိမ့်မယ်လို့ပြောတာ။ဒါကတည်ခြင်းနဲ့မကင်းနိုင်ကြတဲ့တရားဓမ္မတို့ဦးဇင်းတို့ဆိုပြီးအရင်သတိထားတဲ့အချက်ပဲ။မေ့နေရင်တော့အဲ့ဒါစိုးစိုးဝါးတည်ရမှာပဲ ဘလို့နီးနဲ့မေ့နေရင်စိုးစိုးဝါးဝါးသေးရမှာတော့လူရင်းလေးပဲပြောမှာနော်အကုသိုလ်တွေအများကြီးလုပ်တယ်ဆိုတဲ့လူဟာအများကြီးမေ့နေလို့အများကြီးလုပ်တယ်ဟုတ်လားအဲ့လိုအကုသိုလ်တွေအများကြီးလုပ်နေတာတော့မဟုတ်ဘူးဒါပေမဲ့လည်းပဲမမေ့မလျော့မပုံမဆန်တဲ့၄ပါးယောက်ျောင်းတရားကိုပြင်းပြင်းထန်ထန်အားထုတ်နေတာလည်းမဟုတ်ဘူးဆိုရင်လည်းပဲအများကြီးအကုသိုလ်တွေတော့မဖြစ်ဘူးပေါ့နော်ဒါပေမဲ့သူလည်းပဲနော်စစ်မှန်တဲ့ဉာဏ်ပညာကိုမရမမေ့တော့ဟောမေ့နေတော့စစ်မှန်တဲ့ဉာဏ်ပညာကိုမရတော့သတိမရှိလို့ရှိရင် तू ကဘဝခန္ဓာရဲ့အကြောင်းကိုမသိနိုင်ဘဝခန္ဓာရဲ့အကြောင်းကိုအမှန်မသိလို့ရှိရင် तू ကဆွဲလန်းမှုဥပါဒအလွန်အကြီးမယ်ဒီကွင်းဆက်လေးကိုသိချာမှတ်သိခြင်းနဲ့နော်မိမိရောရောပေါ်ပေါ်ဆဆနေတဲ့ပုဂ္ဂိုလ်ဒီဘဝခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်မသိနိုင်ဘူးဘဝခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်မသိဘူးဆိုရင်ကိုထင်တယ်လို့တွေထင်ထင်ကျင်တယ်လို့တွေထင်ပြီးတော့ဒီဘဝခန္ဓာရဲ့ပုံမှာအကြီးအကျယ်ဆွဲလန်းမှုဥပါဒတရားရှိနေတယ်ဥပါဒံတရားအာကြီးရင်အာကြီးတာနဲ့အမျှပြည့်စည်ရတော့မယ့်အခါမျိုးမှာအကြီးအကျယ်ထိခိုက်ရလိမ့်မယ်။လက်မခံနိုင်မှုတွေနားမလည်နိုင်မှုတွေနဲ့စူးစူးဝါးဝါးတည်ခြင်းတရားကိုသူတုံ့ပြန်မိလိမ့်မယ်။သဘောပေါက်လားဗျ။အဲ့တော့မေ့နေရင်ဒါလေးကိုပြန်ပြောမယ်နော်။မေ့နေရင်ဘဝအကြောင်းကိုမှန်မှန်ကန်ကန်မသိဘူး။ဘဝအကြောင်းမှန်မှန်ကန်ကန်မသိရင်ဥပါဒံနဲ့အစွဲနာလိမ့်မယ်။ဥပါဒံနဲ့အစွဲနာရင်တော့အခွာခက်လိမ့်မယ်။ပြည့်စည်ပြီဆိုတဲ့အချိန်မှာအကြီးအကျယ်အဲ့ဒါဒုက္ခရောက်တော့မှာပဲ။တော့တုံလို့ချောက်ချားမှုတွေနဲ့စိုးရိမ်မှုတွေနဲ့အာကြီးရင်အာကြီးတဲ့တော့ငိုကြွေးမှုတွေအဆင့်ထိချောက်သွားမှာပဲလေဟုတ်လားအဲ့ဒီလိုအခြေအနေကြီးနဲ့မြတ်သေးသွားမယ်ဆိုရင်တော်တော်ဝမ်းနည်းစရာကောင်းပါပဲအဲ့ဒါကြီးရဲ့ရှောင်လို့လည်းရတာလည်းမဟုတ်ပါပဲနဲ့ဘယ်သူမှလည်းလွှဲလို့လည်းရတာမဟုတ်ပါပဲနဲ့ဒါကိုအစားကနားလည်အောင်မလုပ်ခဲ့တဲ့အတွက်ကြောင့်တွေ့လာတော့မှအကြီးအကျယ်ထိတ်လန့်တကြီးနဲ့တည်ခြင်းတရားကိုရုပ်ပြခြင်းမြဲရှင်းဆိုင်သွားအဲ့ဒါဆိုရင်ရုံညံ့တဲ့ဘဝတွေကိုပဲတောက်သွားမှာနော်မေ့တဲ့လူအသေးဆိုးတယ်ဆိုတာအဲ့ဒီနည်းနဲ့အသေးဆိုးတာပဲနော်ဥပါဒံအာကြီးတော့အသေးဆိုးတာဥပါဒံဘာလို့အာကြီးတာတော့သူ့ဆွဲတရားကြီးလို့ဒါကိုထင်းနေတာဒါဟာဆွဲလန်းစရာတိမ့်ပိုက်စရာမဟုတ်ဘူးဆိုတဲ့အသိဉာဏ်မရဘူးဘာလို့အဲ့ဒီအသိဉာဏ်ကမရတော့ဆိုတော့တတိမရှိလို့အဲ့ဒီအသိဉာဏ်ကိုမရတတိမရှိတော့အမှန်မသိအမှန်မသိတော့ဆွဲလန်းတော့အခွဲခါခဲ့ရောဟုတ်လားဥပါဒံအာကြီးရင်တော့အစွဲနာမှာပဲအစွဲနာရင်တော့ဖာခွက်မှာပဲကျေးဇူးပါရှင်ဦးဇင်တို့ပြောနေကြဥမာလေးတခု။စာရက်တေးလေးနှစ်ခုကိုတတွေးလေးနဲ့ကတ်ထားမယ်ဆိုရင်ကတ်တော့ကတ်နေတယ်ပေါ့နော်။ဒါပေမဲ့ခွာခြင်းရင်လွယ်လွယ်လေးပြန်ခွာလို့ရတယ်သူကတတွေးလေးနဲ့ပဲကတ်ထားတာကို။ရှင်ကိုလိုဟာမျိုးနဲ့ကတ်ထားမယ်ဆိုရင်ဘယ်လိုနေမလဲ။ခွာလို့မရဘူးမဖြစ်မနေခွာမယ်ခရခကြီးခွာမယ်ဆိုရင်တော့အဲ့ဒီစာရက်လေးနှစ်ရက်ကတော့အကောင့်တိုင်းပြန်ဖြစ်မှာတော့မဟုတ်ဘူးအကောင့်တိုင်းရမှာတော့မဟုတ်။အဲ့လိုပဲတချို့လူတွေကကိုယ့်ဘဝရဲ့ပုံမှာကိုယ်ဟာလေလို့အောင်မေ့သိမ့်ပိုက်ထားတဲ့အရာတွေရဲ့အပေါ်မှာသူတို့ကအကြီးအကျယ်စွဲထားတယ်။အစင်ကိုလိုဟာမျိုးနဲ့ကတ်ထားတယ်လို့မျိုးအကြီးအကျယ်စွဲထားတယ်။အဲ့တော့ခွဲခွာပြီဆိုတဲ့အခါမှာသူတို့ဘဝဟာရုပ်ပြည့်ရှင်ပြည့်ဖြစ်တယ်။အဲ့ဆာရလေးနှစ်ရက်စုပ်ပြတ်တတ်သွားတယ်လို့ဖြစ်သွားမှာပဲ။ဘာအရန်စွဲထားတာကိုဟုတ်လားဘာလို့စွဲထားအောင်ဆိုတော့အတိမရှိလို့စွဲစီရလို့ထင်းနေလို့ဘာလို့အတိမရှိတာအောင်ဆိုတော့သတိမထားလို့အတိမရှိတာဟုတ်လား။ဒါကြောင့်သတိမရှိရင်ခန္ဓာအကြောင်းကိုအမှန်မသိဘူး။အမမသိရင်အစွဲနာမယ်အစွဲနာရင်အခွာခက်မယ်ဒါပဲနော်အဲ့တော့မေ့နေတဲ့လူတွေအသေးဆိုးတယ်ဆိုတာဒါပဲဟုတ်လားအကုသိုလ်တွေအများကြီးပြုတ်ပြီးတော့နောင်တတွေနဲ့ကြီးကြီးလေးလေးကြီးကြီးကျယ်ကျယ်ပူပူလောင်လောင်ပေးရတဲ့အနေသားတွေကိုမပြောသေးဘူးနော်ဟုတ်လားအဲ့ဒါကတော့အရန်ကိုဆိုးရတဲ့အခြေအနေပေါ့နော်အဲ့ဒီလောက်ကြီးကိုမဆိုးအောင်တောင်မှဒီလိုလေးဖြစ်တယ်လို့ဒီနေသွားမယ်ဆိုရင်တော့လည်းပဲတည်ခြင်းတရားကကောင်းဖို့အမှမခံနိုင်ဘူးဟုတ်လားစဉ်းစားကြည့်စိတ်ကူးလေးနဲ့သေးခြင်းတရားနာကိုနိနိကကရောက်ကြည့်เนาะစိတ်ကူးထဲမှာတောင်အရှင်မပြေနိုင်သေးဘူးเนาะစိတ်ကူးထဲမှာတောင်အရှင်မပြေနိုင်သေးဘူးဆိုရင်တကယ်လက်တွေ့မှာပေကြပေါက်ပြေမှာမဟုတ်ဘူးအမီးကိုစိတ်ကူးနဲ့ကန်ကြည့်တာတောင်တော့ပူတယ်ဆိုတာကိုနည်းနည်းတော့စဉ်းစားလို့ရတယ်ဟုတ်လားဒါမဲ့တကယ်လက်တွေ့ထိကြည့်မယ်ဆိုရင်ဘယ်လိုနေမလဲပူပူတာအဲ့ဒါကြောင့်တကယ်ပူတာအဲ့ဒါကြောင့်မာเนาะစိတ်ကူးနဲ့တောင်ပူတယ်ဆိုရင်တကယ်ထိကြည့်ဘယ်လိုနေမလဲစိတ်ကူးထဲမှာပူတာနဲ့တကယ်ထိတာနဲ့ဘယ်ဟာပူပူမလို့ဘာမှမဆိုင်ဘူးတော့တကယ်ထိတာမှတကယ်ပူတာဟုတ်လားအဲ့တော့တေချင်းတရားတကယ်တွေ့ရင်တကယ်ကြောက်ပါတဲ့လူတွေကဖို့တချို့ကမကြောက်ဘူးခက်တီးနဲ့လုံနေတာဟုတ်လားအဲ့ဒါတကယ်ချိန်ချောက်မလာသေးလို့ဟုတ်လားဒါကြောင့်ဦးဇင်းတို့ပြည်သူပေါင်းသူတော်တို့မေ့တဲ့လူတွေရဲ့တေချင်းဟာဆိုးတယ်တဲ့လက်မခံနိုင်မှုနားမလည်နိုင်မှုတွေနဲ့သူကစူးစူးဝါမှမှန်ယဉ်ယဉ်တုံ့ပြန်ပြီးတော့အဲ့ဒါရုပ်ပြည့်ဆင်းပြတ်သွားမှာဟုတ်လားအဲ့ဒါမမေ့တဲ့လူရဲ့တေချင်းကတော့အဲ့ဒါလို့မဆိုးဘူးတဲ့မေ့တဲ့လူတည်တယ်လို့မမေ့တဲ့လူမတည်နိုင်ဘူးလို့ဒီလိုဟောထားတာ။โอ้ဟုတ်လား။အဲ့တော့မမေ့တဲ့လူရဲ့တည်ခြင်းကတော့เนาะအလွန်မအိန္ဒိယရာစက်တည်မင်္ဂလာရှိရှိ တည်တည်ငြိမ်ငြိမ်ဘေးကလူတွေအားကြရလောက်ပေါ့နော်။ဝါရပစ္စည်းတဲ့အနေထားကိုပဲအာမမဖြစ်တယ်လို့တခါတည်းသူနားလည်မှုအပြည့်ရှိနေတာကိုဟုတ်လား။ဒါကိုပေးတဲ့တို့ကဘယ်လိုနားလည်သင့်လဲဆိုတော့နော်သတိလေးထားပြီးတော့နေမယ်ဆိုရင်ကိုယ်ဘဝကိုယ်ခန္ဓာအကြောင်းကိုကိုယ်ဟာကောင်းကောင်းမှန်မှန်မှန်မှန်ကန်ကန်သိမယ်။ဘဝခန္ဓာရဲ့အကြောင်းကိုကိုယ်သိလို့ရှိရင်ကျန်တဲ့လူကျန်တဲ့ဘဝခန္ဓာတွေရဲ့အကြောင်းကိုလည်းပဲမသိနိုင်ဘူးလား။အတူတူပဲလေသိပြီးတော့ကြွားချတာမဟုတ်။နော်အကျင့်စရိုက်တွေပါလေလောက်တာအထိုင်လျောက်ကိုယ်ပြကြတာဒါပေမဲ့သဘာဝတရားချင်းကတော့ဘာလို့အတူတူပဲရုပ်တဏ္ဍာသဘာဝတရားတွေပေါက်ပြန်တဲ့သဘာဝတရားတွေတော့အခြေခံအဖြစ်မတူဘူးလားတူတယ်။တကူအကြောင်းကိုသိခြင်းဟာလောကရဲ့အကြောင်းကိုသိခြင်းပဲလို့တောင်မဆိုနိုင်ဘူးလား။ဆိုရင်တော့အဲ့ဒီအတိများရင်များသလောက်အဲ့ဓာရီရဲ့ပုံမှာဆွဲလန်းမှုကနည်းမှာပဲလေ။ဆွဲလန်းမှုနည်းရင်ကွက်ခွာတဲ့အခါမှာသူဟာတည်ငြိမ်ငြိမ်အေးအေးဆေးဆေးရှိမှာပဲ။ဟုတ်တယ်မို့လား။အဲအဲ့ဓာလေးကနော်အလွန်စဉ်းစားရတဲ့အကောင်းတဲ့အချက်လို့ဦးဇင်းကတော့တင်ပါတယ်။ခုလုံလုံးစေဖြစ်နေတဲ့ပြဿနာတွေကတကယ်တကယ်ကအဲ့ဒီပျက်စီးမှုနဲ့ကြုံတဲ့အချိန်မှာဖြစ်တဲ့ပြဿနာနဲ့နှိုင်းဆိုင်ရင်ဘာမှမပြောပါတော့သေးပါဘူး။ဟုတ်လားအဲ့ဒါကြီးကိုတခါတလေဦးဇင်းကလှမ်းတွေးပြီးတော့အော်ဒါတော်တော်မလွယ်တဲ့ကိစ္စပဲဆိုတဲ့ဥစ္စာစိတ်ထဲမှာရှိရော။အပိသက်တို့လည်းပဲအဲ့ဒီဥစ္စာကိုစဉ်းစားကြည့်နေခြင်း။ဟုတ်လားအခုတခါတလေမှာအရန်စိတ်ဆင်းရတယ်စိတ်ပူရတယ်ဆိုတာပုထုဇဉ်တဘာဝလူတိုင်းမှာရှိမှာပါဟုတ်လား။အဲ့ဒီစိတ်ပူရတယ်စိတ်ဆင်းရဲရတယ်ဆိုတာဟာဘာကြောင့်လဲလို့တခါလေအကြောင်းရှာကြည့်ဟုတ်လားတစုံတစ်ခုစိတ်တိုင်းမကြစေရနော်ပျက်စီးမှုတစ်ခုခုကြုံရလို့စိတ်တိုင်းမကြတာပါဟုတ်လားအဲ့တော့ဒီကနေ့မှဖြစ်တဲ့ပျက်စီးမှုကြီးကဘလို့စိတ်တိုင်းမကြစေရကောင်းတဲ့ကိစ္စကြီးလဲဆိုတာသေချာစဉ်းစားကြည့်အခုစိတ်တိုင်းမကြစေရကိစ္စကဘာမှမဟုတ်သေးဘူးဟောတကယ်ကိုတစ်ဝါလုံးပြီးရမယ်ကိစ္စကြီးဟုတ်တယ်မို့လားအခုတခါမှတို့ဦးရှင်တို့များသောဖြင့်စိတ်တိုင်းမကြဖြစ်ရတဲ့ကိစ္စကအသေးမွှားပျက်စီးမှုလေးတွေနဲ့ဆက်ဆက်ပြီးတော့ပဲဖြစ်တာများပါပဲ။ဟုတ်လား။ကိုကဒါကိုဒီလိုဖြစ်ရင်အဲ့ဒါဒီလိုမဖြစ်ဘူး။ပျက်စီးရော။ဟုတ်လား။အဲ့အမျိုးဆိုရင်ဘာဖြစ်တော့စိတ်ဆင်းရဲတယ်မို့နော်။ပျက်စီးသွားလို့တော့လောကသုံးဖို့ပြင်းပြင်းပျက်စီးသွားလိမ့်မလား။ဟောအရန်စိုးရင်ရတယ်မို့နော်။တော့သေးပြီဆိုတဲ့အချိန်မှာတွေ့ရတဲ့ပျက်စီးမှုကဘလောက်ကြီးကျယ်တော့ကို့အတွက်တော့တော့လောကလုံးပျက်စီးသွားတယ်လို့ပါပဲ။ဟုတ်တယ်မို့လား။အဲ့ဒီအချိန်မှာဘလို့နေမလဲဆိုတာလေးကိုအခုစိတ်ဆင်းရဲမှုဂျုံတိုင်းဂျုံတိုင်းအဲ့ဒါကိုလှမ်းပြီးတော့စဉ်းစားကြည့်သေးတယ်။အခုငါဘာလို့စိတ်ဆင်းရလဲ။အော်ဒါလေးကြောင့်တောင်စိတ်ဆင်းရဲနေရတယ်ဆိုရင်ဟိုဟာကြီးကြောင့်ဆိုရင်ငါအများကြီးစိတ်ဆင်းရဲလိမ့်မယ်ဆိုတာကိုတွေးစီခြင်း။ဘောပေါ့ရလား။အေးအဲ့တော့မေ့နေမယ်ဆိုရင်တော့နားမလည်နိုင်မှုတွေနဲ့သွားသွားတေးရလိမ့်မယ်။မမေ့ဘူးဆိုရင်တော့အဲ့လိုဆိုးဆိုးသွားသွားမတေးရဘူးတဲ့။အဲ့တော့ဦးဇင်းတို့ဒီမှာမမေ့မလျော့မပေါ့မဆနေခြင်းရဲ့အကျိုးကျေးဇူးဟုတ်လား။ဒီကဂါထာနှစ်ပုတ်ပြောမယ်လို့စဉ်းစားထားတာတပုတ်သေးနဲ့အချိန်ကကုန်သွားပြီဟုတ်လားနော်နောက်နေ့ကျမှအဲ့ဒီကမမေ့ခြင်းရဲ့ဂုံကျေးဇူးကိုမြတ်စွာဘုရားဟောထားတာဒီတပုတ်ထပ်ပြီးတော့ပြောပါဦးမယ်ဟုတ်လားဒီမမေ့မလို့ခြင်းရဲ့ဂုံကျေးဇူးတွေကပြောရင်မကုန်နိုင်ဘူးနော်အတကူလုံနေတဲ့ဒီလုပ်ငန်းရှင်လေးတွေရဲ့တန်ဖိုးပေါ့နော်တတိတစ်ချက်ထားလိုက်တိုင်းထားလိုက်တိုင်းကိုကိုကိုမတည်အောင်လုပ်ရရောက်တယ်ကိုကိုကိုတည်တွင်တဲ့ကနေဆွဲတင်ရရောက်တယ်ဒါပထမအချက်ရပြောကြည့်ရနော်တတိနဲ့နေလိုက်တိုင်းနေလိုက်တိုင်းကိုကိုကိုအသေးကောင်းအောင်လုပ်ရလဲရောက်တယ်အသေးမဆိုးအောင်လုပ်ရလဲရောက်တယ်မလုပ်သင့်ဘူးလားဒီလုပ်ကိုလုပ်သင့်တယ်နော်ဒါကြောင့်ဒီလိုလာပြီးတော့ကြိုးစားအထုတ်တဲ့အချိန်လေးမှာဒါလည်းလုပ်သင့်တဲ့အလုပ်မဟုတ်ဘူးတကယ်တမ်းကတော့ဘဝနဲ့ရင်းပြီးတော့ဒါအချိန်တိုင်းနောက်တတိယတိုင်းလုပ်ရမယ့်အလုပ်လို့ဟိုတမင်းစားဖို့လိုအပ်တယ်လို့မျိုးရေးတောက်ဖို့လိုအပ်တယ်လို့မျိုးအဝတ်ဝတ်ဖို့လိုအပ်တယ်လို့မျိုးကိုသဘောထားရအောင်အဝတ်အမြဲတမ်းဝေးရတယ်ဟုတ်တယ်မို့လားရတုတုတံခန္ဓာယဖို့အရှက်ကြောက်လုံးဖို့နော်အဲ့လိုပဲခန္ဓာကိုယ်ရဲ့လိုအပ်ချက်အတွက်အစာအာဟာရအမြဲတမ်းစားရတယ်တောက်ရတယ်နော်အဲ့လိုပဲဦးဇင်းတို့ဒီစိတ်ရဲ့လိုအပ်ချက်ကိုနော်ဒီတတိထားတဲ့လုပ်ငန်းစဉ်ကမလုပ်လို့မရဘူးမလုပ်ရင်တော့ဒီစိတ်ရဲ့ဒီဘဝလိုအပ်ချက်အကြီးနဲ့နေသွားမှာပဲဟုတ်လားအဲ့လိုဆိုရင်ချမ်းသာတယ်ဆိုတာမဖြစ်နိုင်ဘူးနော်ဒါကြောင့်ကျန်တဲ့အချိန်တွေမှာလည်းပဲငါဒီလုပ်ကိုတတ်နိုင်နေရကျိုးစားမယ်ဒါဟာတန်ဖိုးရှိဆုံးအလုပ်ပဲဒါအမြင့်မြတ်ဆုံးအလုပ်ပဲဆိုတော့ခံယူချက်ဒါလည်းပဲထိုက်တဲ့နားလည်မှုရှိမှဒါရဲ့တန်ဖိုးကိုကိုကယုံကြည်မှုကလာနိုင်တာနော်အဲ့ဒီယုံကြည်မှုရှိမှလည်းပဲနော်ဘဝရဲ့နော်နောင်လက်ကျန်ချိန်တွေမှာသတိနဲ့နေခြင်းဆိုတော့မြင့်မြတ်တဲ့လုပ်ငန်းစဉ်ကိုကျိုးစားအထုံးနိုင်မှာဟုတ်လားဒါကြောင့်ဘေးသက်ပေါင်းသူတော်ကောင်းတို့ကိုလုံးနေတဲ့လုပ်ငန်းစဉ်ရဲ့တန်ဖိုးလေးကိုဒါဦးဇင်းတို့နော်ပြောပြပါတယ်ဒီကထာလေးနဲ့ဟုတ်လားဒါကြောင့်အဲ့ဒီလုပ်ငန်းရှင်မြင့်မြတ်တဲ့လုပ်ငန်းရှင်ကိုကျန်တဲ့နာယူဝဲအချိန်လေးမှာဆက်ပြီးတော့ကြိုးစားအထောက်ကြရအောင်နော်